ပြည်ရဲ့ရပိုင်းကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ရဲ့ရိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစပါးဆိုင်လေအေကရှစ်တောင်းကျော်လောက်ပျက်စီးသွားတယ်လို့တောင်သူလယ်သမားတမကကပြောပါတယ်။အခုလိုစပါးခင်းတွေပျက်စီးသွားတာကြောင့်လယ်သမားတွေအတွက်ဆုံးရှုံးမှုများတယ်လို့ရခိုင်ပြည်နယ်ရဲ့စားနပ်ရိက္ခအတွက်စိုးရိမ်ရတယ်လို့လည်းတောင်သူတွေကပြောဆိုကြပါတယ်။ရခိုင်ပ
ာပြီးနေရာတော်တော်များများရေကြီးရေလျှံတာတွေရှိခဲ့တယ်လို့စပားဆိုင်ခင်းတွေတော်တော်များများပျက်စီးသွားတယ်လို့ဒေသခံတွေနဲ့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်တုလယ်သမားတမကကပြောပါတယ်။ရတိတောင်ပုံနာကျွန်းပေါက်တော်မြေပုံနဲ့တောင်ကုန်းမြို့နယ်တွေမှာမုံတိုင်းကြောင့်ပျက်စီးသွားတဲ့လေကခမန်းကျေ8000ကျော်အထိရှိတယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်တုလယ်သမားတမကပြောခွင့်ရဦးအောင်ကျော်များကပြောပါတယ
်။ရခိုင်ပြည်ကမှစပားတွေပျက်စီးသွားတာတော့မှန်ပါတယ်။ဒါပေမဲ့ဆရာရဲ့ကျွန်တော်တို့မှလည်းဒီမှာဟိုဒေတာအချက်လက်တွေကတော့မပြည့်စုံသေးဘူး။ဒါပေမဲ့ခမန်းရှင်ကတော့ကျွန်တော်တို့ရခိုင်ပြည်ကမှ8000နဲ့အသိန်းကျားလောက်တော့ကျွန်တော်တို့ဒီတက်ပြီးတော့မှလေတွေဆွန့်ဆွန့်နေတာနဲ့အရှင်နေရှိပါလိမ့်ခင်ဗျာ။
စာကျူးရေးနဲ့ရေလုံငန်းကိုအဓိကလုပ်ကန်ကြတဲ့ပေါက်တော်မျိုးနယ်မှာဆိုရင်လည်းမုံတိုင်းကြောင့်လေအေကတောင်းတဲ့ချီပျက်စီးသွားပြီးလေသမားတွေအတွက်အခက်ကြုံနေရတယ်လို့ပေါက်တော်မျိုးနယ်ငပြည်တက်ကြီးပါကလေယာလုပ်ငန်းလုပ်ကန်တဲ့ဦးအောင်ထင်ကပြောပါတယ
်ကျွန်တော်တို့ဖက်မှာအကုန်လုံးပြောရမယ်ဆိုရင်အေကပေါက်ဒီတောင်းတဲ့ချီပြီးတော့ပျက်စီးသွားပါတယ်ခင်ဗျဒီအရတွေပြန်ရိုက်သိမ်းဖို့လေဒီမဖြစ်နိုင်ရဖို့အခြေအနေမှာရှိနေတယ်ပေါ့နော်ဒီနောက်ပြီးတော့ဒီထွက်လက်စဒီနောက်ဆုံးပေါ်စပားတွေကြတော့လေလီဗျာန်တန်တွေကြောင့်အကောင်လုံးကဒီအဖူးတွေပျက်စီးသွားတယ်အသိဉာဏ်တွေပျက်စီးသွားတယ်လေသမားတွေကြတော့ဒီနေ့တော့တော်တော်လေးအခက်အခဲဖြစ်သွားပြီပေါ့နော
်ဒါအပြင်ရတိတောင်မြို့နယ်မှာလည်းမေယုမြေကန်တစ်လျှောက်ကစပားဆိုင်ခင်းတွေလည်းဤကတောင်းတဲ့ချီပျက်စီးသွားတယ်လို့လေအေက30ကျော်ပျက်စီးသွားတယ်ပြပင်ရင်ကြေးရွာကလေသမားဦးခင်လာကပြောပါတယ
်ကျွန်တော်ရွာမှာကစပားဘယ်လိုဆိုပလဲစပားလေသမားက60ကျော်ရှိတယ်စပားအေကက1100ကျော်ရှိနေတယ်ကအကောင်လုံးစပားပျက်စီးသွားတော့ပဲကျွန်တော်ကတော့လေက30လောက်ပါသွားတယ်ဆရာက
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စပားဆိုင်ရာသီတုန်းကလည်းမိုးရိမ်ချိန်အပြည့်အဝမရရှိသလိုမြေဩဇာဈေးတွေအဆမတန်မြင့်တက်နေရကြောင်းလယ်သမားတွေအနေနဲ့လယ်အေကတွေကိုလျှော့ပြီးတော့စိုက်ပျိုးခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာလည်းစပားခင်းတွေထပ်မံပျက်စီးသွားတာကြောင့်စားနဲ့ရိတ်ခါအတွက်စိုးရိမ်ရတယ်လို့လည်းပေါက်တော်မျိုးနယ်ကလယ်ယာလုပ်ငန်းလုပ်ကန်သူဦးအောင်ထင်းကလည်းပြောပါတယ်
။ကျွန်တော်တို့ဒီပေါက်တော်ဖက်ကြတော့ဒီအဓိကရေလုပ်ငန်းနဲ့ဒီလယ်ယာစိုက်ပျိုးရေးပေါ့အဓိကအမှန်ကိုပြုကြတာဆိုတော့လေလက်ရှိမှာဒီနေ့ကလည်းဒီစပားစိုက်တဲ့အခါလည်းအခက်အခဲတွေအများကြီးရှိတယ်ပေါ့နော်ဒီကွန်ကရစ်နဲ့မြန်မာမုံတာလည်းနောက်ပြီးတော့တက်မြေဥစားတွေလုံလောက်လောက်မတုံးလိုက်တာကြောက်ရယ်စပားစိုက်ဧကတွေကိုလည်းတချို့ဆိုရင်ဒီရှော့ပြီးတော့စိုက်ပျိုးရတဲ့အနေအထားတွေမှာအခုလိုမျိုးဒီတဘဝဘန်ဒေတွေဆက်ပြီးတော့ကျုံတွေ့ရတယ်ဆိုတော့ကျွန်တော်တို့ဒီပေါက်တော့မျိုးနဲ့အတိုက်တန်တဲ့ပြောရမယ်ဆိုရင်ဒီဒီနေ့ကဒီစားနိုင်ရခါဖုံလုံရေးကတော်တော်လေးအခြေအနေတွေသောရတဲ့အချိန်မှာရောက်သွားပြီလို့ပြောလို့ရတယ်ပြောလို့ရပါတယ
်ရခိုင်ပြည်နယ်မှာစပားဆိုင်လေအေက12သိန်းရှိပြီးဒီနှစ်မှာတော့အကြောင်းမျိုးမျိုးကြောင့်အေက9သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့အပြင်အခုမုံတိုင်းကြောင့်လေအေက3သိန်းနီးပါးထပ်မံပျက်စီးသွားတယ်လို့ခန့်မှန်းထားကြပါတယ်ရခိုင်ပြည်နယ်မှာပုံမှန်အားဖြင့်လေအေက9သိန်းအတွက်စပားထွက်နှုန်းဟာတင်းသိန်းပေါင်း5ကျော်တိထွက်ပေမဲ့ဒီနှစ်မှာတော့စပားအထွက်နှုန်းတင်းသိန်းပေါင်း400ကျော်လောက်သာရှိနိုင်တယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်တူလေသမားတမကပြောခွင့်ရကပြောဆိုပါတယ်ခင်ဗျာ
စီထရမ်ဆိုင်ကလုံးကြောင့်ရခိုင်ပြည်နယ်ဘက်မှာလေအေကတသိန်းနီးပါးပျက်စီးသွားခဲ့တဲ့တဲ့ရင်ကိုစံကျော်ပြပြပေးခဲ့တာပါ